ဆိုရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနှစ်ရက်ကြာညှိနှိုင်းဆွေးနွေးပွဲကနေတနိုင်ငံလုံးအပြစ်ကတ်ရစဲရေးလက်မှတ်ရေးထိုးနိုင်ဖို့အတွက်နှစ်ဖက်အညီအမျှခေါင်းဆောင်တွေပါဝင်တဲ့ငူချမ်းရေးဆွဲရေးအဖွဲ့ကိုဖွဲ့စည်းဖို့သဘောတူညီခဲ့ကြပါတယ်။သဘောတူညီချက်တွေထဲမှာအပြစ်ကတ်ရစဲရေးကိုခိုင်မာစေရန်လှုပ်ဆောင်ရမယ့်နည်းလမ်းများနဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာအမှတ်ကံချက်များဆိုပြီးပါဝင်ပါတယ်။ဒီနေ့ဆွေးနွေးပွဲမှာပါဝင်တဲ့ကာကွယ်ရေးဦးစည်းချုပ်ယုံဒုတိယဗိုလ်ချုပ်ကြီးမြင့်စိုးကလာမယ့်ဧပြီလမှာကျင်းပမယ့်နှစ်ဖက်လုပ်ငန်းအဖွဲ့ဆွေးနွေးပွဲမှာစီးရေးဆိုင်ရာကိစ္စရပ်တွေအပါအဝင်လုပ်ငန်းအသေးစိတ်ကိုဆွေးနွေးသွားမှာဖြစ်ကြောင်းအခုလိုပြောပါတယ်။
ဒီပထမဘက်မှာကျွန်တော်တို့ဆွေးနွေးတဲ့ပုံမှာအဲ့ဒီမှာကျွန်တော်တို့ကတကယ်အသေးစိတ်ကျွန်တော်တို့ပါလာမှာပေါ့ခုနကကျွန်တော်တို့ပြောတဲ့အခန်းခွန်းတစ်ခန်းကတော့ဒါကျွန်တော်တို့အကြမ်းမြင်ပေါ့နော်အဲ့တော့ဧပြီပထမဘက်ကျရင်ကျွန်တော်အသေးစိတ်ကိုကျွန်တော်တို့အဲ့ကြတော့အကုန်လုံးပါလာအဲ့ဒီမှာကျွန်တော်တို့တကယ်လည်းရလည်းရင်လည်းရသွားနိုင်တာပေါ့ရမယ်ဆိုတာဒါဒီပုံမှာဆွေးနွေးတဲ့ပုံမှာမူတည်တာပေါ့
MPC မှာတွေ့ဆုံတဲ့နှစ်ရက်တာဆွေးနွေးပွဲမှာပြည်ကရစဲရေးစာချုပ်ချုပ်ဆိုရေးမှာအဓိကကျတဲ့အဆုံးဖြတ်တွေကိုပေးနိုင်တဲ့တပ်မတော်ပိုင်းကအကြီးအကဲတွေအရင်ဆွေးနွေးပွဲတွေနဲ့မတူပုံမပါဝင်လာတာကိုတွေ့ရပါတယ်အိုအမျိုးသားလွတ်မြောက်ရေးအဖွဲ့ခေါင်းဆောင်ဥခွန်ဥက္ကာကအရင်ကအပြစ်ကတ်ရစဲရေးငင်းငယ်ရေးတွဲဆောင်ဆွေးနွေးပွဲတွေမှာတက်မတော်ဘက်ကအင်တိုင်းအားရိုက်မပါဝင်ခဲ့တာကြောင့်ခိုင်မာတဲ့အပြစ်ရမှုတွေကိုမချမှတ်နိုင်ခဲ့ကြောင်းဒီတစ်ခေါက်မှာတော့တက်မတော်စီဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ခွင့်ပြုချက်နဲ့တက်မတော်သားကိုယ်စားလှယ်တွေအများပြားပါဝင်လာတာကိုတွေ့ရကြောင်းအခုလိုပြောပါတယ
်တက်ပိုင်းကအခိုင်အမာမပါတော့တချို့အပြစ်ကတ်ရစဲရေးတွေကမခိုင်တာတွေ့ရတယ်ဒါကြောင့်အခုခိုင်မာတဲ့အပြစ်ကတ်ရစဲရေးရအောင်တက်ပိုင်းကနေပြီးတော့ဒီအားဖြည့်ပြီးတော့ပါဝင်လာတာဖြစ်တယ်ဒါကြောင့်အဲ့ဒီရဲ့ကြက်တစ်ခုနောက်တစ်ခုကဆရာတို့ဘက်ကလည်းအဲ့ဒါလိုလုပ်ပေးပါလို့တောင်းဆိုတယ်မူလာတွေ့နေတဲ့ MPC ဥအောင်မင်းဖွဲ့အပြင
်လာမယ့်ဖန်အမျိုးစွန်းနေပွဲမတိုင်မီနှစ်ဖက်တဘောတူလက်ခံမဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးမူချမ်းကိုရွေးဆဲကြမှာဖြစ်ပါတယ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မူချမ်းပူးတွဲရေးဆဲရေးလုပ်ငန်းအဖွဲ့မှာတက်မတော်ဘက်က3ဦးအစိုးရဘက်က3ဦးလွှတ်တော်ဘက်က3ဦးစုစုပေါင်း6ဦးနဲ့တိုင်းဒေသလက်နက်ကိုင်တွေဘက်က6ဦးစီနဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်UNFCA အထွေထွေအတွင်းမှဦးနိုင်ဟန်တာကအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်ရေးအတွက်ဥပဒေပြုအဖွဲ့အစည်းတွေဖြစ်ကြတဲ့လွှတ်တော်အပြင်တက်မတော်စတဲ့အင်အားစု3စုပါဝင်လာမှဖြစ်တာကြောင့်ကောင်းမွန်တဲ့သဘောတူညီချက်တွေရရှိလာနိုင်မယ်လို့မျှော်လင့်ကြောင်းအခုလိုပြောပါတယ်
။ကောင်းပါတယ်အန်ကယ်တော့အမြင်ကဒါအစိုးရဘက်ကယူရချုပ်လိုက်ရင်ဒါအင်အားစု3ခုပြည့်နေတယ်နော်အစိုးရရဲ့လွှတ်တော်ရဲ့တက်မတော်ရဲ့ဆိုတဲ့အနေအထားမျိုးဖြစ်နေတယ်သူတို့ဘက်ကကျွန်တော်တို့နဲ့ဆွေးနွေးတဲ့နေရာမှာအဲ့လိုအစုံမပါလာဘူးဆိုရင်ဒါဆုံးဖြတ်ချက်ကတစ်ဖက်သက်နဲ့ကြနေတယ်သူတို့အတွင်းမှာမကြည်လည်ဘူးအခုကတော့သူတို့အားလုံးအစုံခေါ်လာတဲ့ပုံမှာတော့ဒါကတော့အမျိုးကောင်းတယ
်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်ရေးအတွက်ပနာမအစ်စ်အနေနဲ့ဥဆုံးအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းချုပ်ဆိုနိုင်ရေးအ мян ဆုံးအကောင့်ထဲပို့ဖို့လိုအပ်တယ်လို့ချင်းအမျိုးသားလွတ်မြောက်ရေးတပ်ဦးကစလိုင်းရှံမုံးစာခေါင်းကပြောပါတယ်
ဘီကစီရွေလိုအပ်နေတဲ့ဟာတွေကတော့ကျွန်တော်တို့သဘောတူစာချုပ်ဆုံးနေပို့လွယ်ကျွန်တော်တို့မူချမ်းကိုအမြန်ဆန်းရည်ဆွေးဖို့လိုပါတယ်အဲ့ဒီအာကျွန်တော်တို့ဘီကစီမူချမ်းပေါ့နော်အဲ့ဒါမူချမ်းကိုကျွန်တော်တို့နှစ်ဖက်ပေါင်းပြီးတော့ရေးမယ်အဲ့ဒါကိုကျွန်တော်တို့သဘောတူမယ်ပြုလို့ရှိရင်နှစ်ဖက်ရေးထိုးမယ
်မူချမ်းရည်ဆွေးရေးနှစ်ဖက်ကိုစလဲတွေဟာနောက်လာ AP လပထမပတ်မှာထပ်မံတွဲဆောင်ဆွေးနွေးသွားဖို့သဘောတူညီခဲ့ကြပြီးနောက်တစ်ကြိမ်ဆွေးနွေးပွဲမှာဝါပြည်တွဲစည်းညီညွတ်ရေးတက်မတော် UWSA မြို့သားဒီမိုကရက်တစ်မဟာမိတ်တက်မတော် NSAA ESS မိုင်လာစတဲ့လက်နက်ကိုင်အဖွဲ့တွေကိုပါဖိတ်ကြားသွားမယ်လို့သိရပါတယ်ခင်ဗျာ